မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်းတွင်းအစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ TikTok ကိုဝယ်ယူဖို့ Twitter ဆွေးနွေးနေတဲ့ဆိုတဲ့သတင်းသားသမီးများအတွက်အသင့်တော်ဆုံးပညာရေးစနစ်နဲ့ရွေးချယ်မှုဆိုင်ရာ online ဆွေးနွေးပွဲပြုလုပ်မယ်ဆိုတဲ့သတင်း Microsoft ရဲ့ Xbox Series S Game Cloud ထွက်လာတဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ TikTok ကိုဝယ်ယူဖို့ Twitter ဆွေးနွေးနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် TikTok ကိုဝယ်ယူမဲ့ company တွေထဲက Twitter လည်းပါဝင်လာပါတယ် Twitter အနေနဲ့ TikTok American လုပ်ငန်းတွေကိုဝယ်ယူဖို့အကြိုဆွေးနွေးမှုတွေပြုလုပ်နေတယ်လို့ The Wall Street Journal ကဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့က American သမ္မတ Donald Trump က TikTok ကိုပိတ်ပင်ဖို့နိုင်ငံတော်အမိန့်စာထုတ်ပြန်ခဲ့ပါတယ်အဲ့ဒီအမိန့်စာကလာမယ့်လမှာပဲအသက်ဝင်မှာဖြစ်ပြီးတော့ TikTok ကိုAmerican အခြေစိုက်ကုမ္ပဏီတွေစီရောင်းချဖို့ကာလတစ်ခုပေးထားတာပဲဖြစ်ပါတယ် Microsoft, Apple, Google နဲ့ Facebook တို့ကလည်း TikTok ကိုဝယ်ယူဖို့စိတ်ဝင်စားနေပါတယ် Microsoft ကလည်း TikTok ကိုဝယ်ယူဖို့ဆွေးနွေးခဲ့ပါတယ် Trend နဲ့အခြားသူတွေကတော့ TikTok ဟာနိုင်ငံတော်လုံခြုံရေးအတွက်ချိန်ချောက်မှုတစ်ခုဖြစ်ပြီးတော့ American သုံးစွဲသူအချက်လက်ကိုစုဆောင်းနေပါတယ် TikTok Making ကုမ္ပဏီ ByteDance ကလည်းတရုတ်ကွန်မြူနစ်အစိုးရရဲ့ဆက်နွယ်မှုရှိတယ်လို့ရှုမြင်ခံထားရပါတယ်ByteDance ကတော့ App ဟာချိန်ချောက်မှုမရှိဘူးလို့ပြောထားပါတယ် Twitter အနေနဲ့ TikTok ကိုဝယ်ယူမလားဆိုတာမသိသေးဘူးလို့သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ WSJ ကပြောထားပါတယ် Microsoft ကလည်းညှိနှိုင်းဆွေးနွေးမှုတွေလုပ်နေပါတယ် Microsoft ကသိငဲ့တဲ့ Twitter အနေနဲ့ App ကိုဝယ်ယူဖို့ငွေကြေးပိုင်းလက်ခတ်ခဲနိုင်ပါတယ် Microsoft နဲ့ TikTok သဘောတူညီချက်ကဒေါ်လာ10ဘီလီယံနဲ့ဒေါ်လာ30ဘီလီယံအကြားရှိမယ်လို့ CNBC ကခန့်မှန်းခဲ့ပါတယ် Twitter ရဲ့ဈေးကွက်ရင်းနှီးငွေကဒေါ်လာ29ဘီလီယံပဲရှိက Microsoft ကတော့ဒေါ်လာ 1.6 ထရီလီယံအထိရှိတယ်လို့ WSJ ကမှတ်ချက်ပြုခဲ့ပါတယ်ဆက်လက်ပြီးသားသမီးများအတွက်အသင့်တော်ဆုံးပညာရေးစနစ်နဲ့ရွေးချယ်မှုဆိုင်ရာ online ဆွေးနွေးပွဲပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။သားသမီးများအတွက်အသင့်တော်ဆုံးပညာရေးစနစ်နဲ့ရွေးချယ်မှုဆိုင်ရာ online ဆွေးနွေးပွဲကို August 15ရက်နနက်10:00 နာရီကနေ 12:00 နာရီအထိပြုလုပ်သွားမယ်လို့သိရပါတယ်။ဟောပြောပွဲမှာ10တန်းအောင်ထားတဲ့လူငယ်တွေအတွက်ပညာရေးမှာလမ်းရွေးမှမားစေဖို့အနာဂတ်မှာတတိထားရမယ့်အချက်တွေမိဘဖြစ်စေချင်တာနဲ့ကျောင်းသားလုပ်ချင်တာဘလို့ရွေးမလဲပြည်တွင်းမှာတနှစ်နှစ်နှစ်ပြင်ပြီးမှနိုင်ငံသားမှကြောင်းတက်ဖို့အကောင်းဆုံးဘလို့ပြင်ဆင်မလဲကနေဒါအစိုးရကပေးအပ်တဲ့ OSSD ကနေဒါ Great Trade Diploma ကဘာစစ်တက္ကသိုလ်ကောင်းကောင်းများဝင်ခွင့် GCE ရဲ့လည်းပဲ IB အကြောင်းများ IELTS TOEFL SAT ACT ပြင်ဆင်ခြင်းအကြောင်းများပညာသင်စု50ရာခိုင်နှုန်းရအောင်ပြင်ဆင်ခြင်းနည်းလမ်းတွေကိုရှင်းလင်းပြောကြားပေးတော့မှာပဲဖြစ်ပါတယ်တရုတ်လိုသူတွေအနေနဲ့ Crown Educationစာမျက်နှာတို့ဆက်သွယ်မေးမြန်းနိုင်မှာဖြစ်ပြီးတော့ www.crownfoundation မှာစာရင်းပေးသွင်းတက်ရောက်နိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Microsoft ရဲ့ Xbox Series S Game Cloud ထွက်လာဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Microsoft ဟာဒီလအတွင်းဒုတိယမြောက် Xbox Game Set တစ်မျိုးကိုမိတ်ဆက်မယ်လို့ကောလာဟလထွက်နေပါတယ်။အဲ့ဒီ Game Set ဟာဈေးသက်သာပြီးတော့ Xbox Series S လို့ခေါ်ဆိုပွဲရှိပါတယ်။အခုဆိုရင် Xbox Series S Game Cloud ဓာတ်ပုံထွက်လာပါတယ်အဲ့ဒီပုံကို Twitter သုံးဆွဲသူ ZS ဆိုသူကဝယ်ယူခဲ့တယ်လို့သိရပါတယ် Game Cloud ကို website တစ်ခုကနေဝယ်ယူခဲ့ပါတယ်အဲ့ဒီ Game Cloud က Xbox Series H နဲ့ Xbox Series H Game Set တွေနဲ့အသုံးပြုနိုင်ပါတယ် Microsoft အနေနဲ့ Xbox Series S ကိုတရဝင်းထုတ်ဖို့မပြတာတလို့ Xbox Series H Game Cloud အဖြူကိုလည်းတရဝင်းအတိမပြုထားပါဘူး
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကစားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။